ထိုင်းနိုင်ငံမှာအစိုးရချင်းသဘောတူညီချက် MOU နဲ့လုပ်လုပ်နေကြတဲ့မြန်မာနိုင်ငံသားအလို့သမားတွေနေထိုင်ခွင့်တက်တန်ကုန်ဆုံးပေမဲ့ကယောဂါကာလမှာဆက်လက်ခွင့်ပြုပေးဖို့နှစ်နိုင်ငံတောင်ရှိသူတွေဆွေးနွေးနေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။တရားဝင်လုံလုံခွင့်တက်တန်၄နှစ်ပြည့်အောင်မဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေကိုကယောဂါကာလမှာအထောက်အထားယာယီကင်းလုံခွင့်ပေးဖို့မြန်မာအစိုးရတောင်ရှိသူတွေထိုင်းအာဏာပိုင်တွေနဲ့ဆွေးနွေးနေရပါ။ဒီပတ်ထဲမှာပဲမြန်မာတန်မတ်ကြီးကထိုင်းအလို့သမားဝင်ကြီးနဲ့တွေ့ဆုံဆွေးနွေးခဲ့ကြောင်းလဲဗန်ကောက်မြို့မြန်မာတန်ယုံကအလို့သမားတန်ရာရှိဦးဝေလင်းမောင်က VOA ကိုပြောပါတယ
်။အားလုံးအဆင်ပြေပါတယ်။ဒါလည်းပဲအများဆုံးစောင့်ရက်ပေးဖို့တော့နိုင်ငံကြီးနေပါတယ်ဗျာ။ဟုတ်လက်ရှိကာလတော့ကျွန်တော်တို့ဆွေးနွေးစေဆိုတော့တချို့စာလေးကျွန်တော်တင်ပြမယ်လေရောအကုန်လုံးတင်ပြဖို့နာလေးလိုအပ်သေးတာပေါ့နော်။ထိုင်းနိုင်ငံဆိုင်ရာတက်လို့ဒီဥမျိုးမျိုးတန်းဆောင်ပြီးကျွန်တော်တို့ဒီနေ့တက်ပြီးတော့ကျွန်တော်ဆွေးနွေးတာရဲ့အချက်တွေရှိပါနေကြဟုတ်။
အင်းကြီးချင်းမြန်မာလာအိုကမ္ဘောဒီးယားရွှေပြောင်းလူသားတွေကိုနေထိုင်ခွင့်နဲ့အလုပ်လုပ်ခွင့်တက်တန်ထပ်တိုးပေးမယ့်အကြောင်းဩဂုတ်လ၄ရက်မှာပဲထိုင်းအစိုးရကကြေညာထားပါတယ်။ကြေညာချက်ကိုအကောင့်ထဲပို့ဖို့အလုပ်စာချုပ်တက်တန် MOU ၄နှစ်ပြည့်တော်မယ့်သူတွေကိုအထောက်အထားယာယီကင်းလွတ်ခွင့်ပေးဖို့အလုပ်ရှင်အလုပ်သမားသဘောတူညီချက်စာချုပ်မှာအရေးပေါ်အခြေအနေတွေနဲ့ပတ်သက်တဲ့အချက်တွေကိုလည်းစာချုပ်မှာထည့်သွင်းနိုင်ဖို့မြန်မာတန်မတ်ကြီးဦးမျိုးမြင့်တန်းကထိုင်းအလုပ်သမားဝင်ကြီးနဲ့အောက်တိုဘာ၁၉ရက်မှာဆွေးနွေးခဲ့ပါတယ်။ထိုင်းဆိုရကအမိုယူလုံသားအသက်ခေါ်ယူဖို့တော့ကယောဂါကာလအခြေအနေတွေကြောင့်လက်တလောဆိုင်ငံ့ထားဖို့ရှိနေပါတယ်။ဒီအတွက်လဲထိုင်းနိုင်ငံမှာအလုံသမားရှားပါးရဲ့ပြဿနာမကြုံရအောင်ထိုင်းနိုင်ငံကပြင်ဆင်နေရလို့လဲထိုင်းနိုင်ငံအလုံသမားကူညီစောင့်ရှောက်ရေးမဟာမိတ်အဖွဲ့အမှုဆောင်ဒါရိုက်တာဥခိုင်ကြီးက VOA ကိုပြောပါတယ
်။အခုဆိုရင် MOU ကိုသမားပြည်ကကိုဗစ်ကာလနဲ့ရပ်လိုက်တဲ့အတွက်ထိုင်းမှာရှိတဲ့အလုံသမားတွေတရားဝင်ဖြစ်သွားတယ်ဗျ။ပြောချင်တာဗျာ။အလုတ်သမားရှားပါးသွားတဲ့အတွက်အလုတ်သမားကိုတန်ဖိုးထားမှန်းသိသွားတယ်။အလုတ်သမားကြီးပေါ်နေရင်အဟောင်းတွေကိုထုတ်အစ်စ်တွေကိုတွင်းအဟောင်းတွေကတက်နာတက်ရင်ဂျိုကြီးနင်းနာကြီးပြရမှာများတယ်။အစ်စ်တွေကနေတဲ့အခါကျတော့အမိုယူတွေကိုပဲသူကအစားထိုးပြီးတော့လူဟောင်းတွေကိုအပြစ်ရှာပြီးထုတ်တာပေါ့ဗျာ
။ထိုင်းနိုင်ငံမှာအမိုယူနဲ့သွားရောက်လုပ်ကိုင်နေတဲ့မြန်မာလုပ်သားတွေကအရင်ကတက်တန်းလောက်ရှိမှလို့ခန့်မှန်းထားပြီးအဲ့ဒီထဲကကယောဂါကာလမြန်မာနိုင်ငံပြန်လာတဲ့သူတွေကတသိန်း3000လောက်ရှိမှလို့လေအလုံသမားရေးလှုပ်ရှားသူတွေနဲ့တောင်းရှိသူတွေကပြောပါတယ်။ထိုင်းနိုင်ငံမှာကိုဗစ်ကာယောဂါကြောင့်သိဆုံးသူ59ရောင်းနဲ့ကူးစက်သူ3600လောက်ရှိခဲ့ပေမဲ့ယောဂါကူးစက်မှုတွေရောပါလာရာကကန့်သတ်ချက်တွေရှော့ပေါက်ပေးလာနေရလဲဖြစ်ပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ VOA အတွက်သတင်းပေးပို့လိုက်တာပါ။